ဂျာမနီနိုင်ငံမှာကိုဗစ်ကာယောဂါကာကွယ်ထိန်းချုပ်ဖို့အတွက်အစိုးရရဲ့လုပ်ပိုင်ခွင့်ဥပဒေတရက်ကိုဂျာမနီအထက်နဲ့အောက်လွှတ်တော်နေရာစလုံးကအတည်ပြုပြဋ္ဌာန်းလိုက်ပြီးနောက်ထောင်ချီတဲ့ပြည်သူတွေဟာဘာလင်မြို့တော်မှာဗုဒ္ဓနေ့ကဆန္ဒပြကန့်ကွက်ခဲ့ကြပါတယ်။ဒါဟာဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲဦးဆောင်တဲ့အစိုးရကပုံမတင်ကျက်တဲ့တားမြစ်ချက်တွေလှုပ်ဆောင်နိုင်အောင်လုပ်ပိုင်ခွင့်အာဏာပိုပေးလိုက်တယ်လို့ဖြစ်သွားစေတာကြောင့်အခုလိုဆန္ဒပြကြတာဖြစ်တယ်လို့ဆိုပါတယ်။အခုပြဋ္ဌာန်းလိုက်တဲ့ဥပဒေအရလူတွေကိုခတ်ခုတ်ခွာနေခိုင်းတာနှာခေါင်းစည်းမဖြစ်မနေတတ်ခိုင်းတာလူမြင်ကွင်းမှာအရက်တောက်တာကိုတားမြစ်တာအာကစားပွဲတွေရဆိုင်တာမျိုးဈေးဆိုင်တွေပိတ်ခိုင်းတာမျိုးအထိပါဝင်ပါတယ်။ဂျာမနီနိုင်ငံကကိုဗစ်ဒုတိယလှိုင်းကိုကန့်တွယ်ရမှာအကန့်အသတ်နဲ့ပြည်ပင်သားစီတဲ့အစိုးရရဲ့နောက်ဆုံးလွှတ်ရက်ကိုဂျာမနီနိုင်ငံသားအများစုကလက်ခံပေမဲ့လူနည်းစုလက်ရရင်းဝါဒီတွေကတော့ဒီဥပဒေအစ်ကအစိုးရလုပ်ပိုင်ခွင့်ကိုပိုပေးတယ်ဆိုပြီးဝေဖန်နေပါတယ်။ဗာလင်မြို့တော်ကပါလီမန်အဆောက်အုံအရှိပါဝင်အစိုးရရုံးရှိတွေမှာဆန္ဒပြကန့်ကွက်တာတွေဇက်တိုက်ပြုလုပ်ဖို့ပြင်ဆင်နေတာကိုလည်းလုံခြုံရေးအကြောင်းပြချက်နဲ့တားမြစ်ထားပါတယ်။ဗိုလ်ဒုနေတရားထဲမှာတွင်ဂျာမနီနိုင်ငံမှာကိုဗစ်ကူးစက်အတည်ပြုလူနာသစ် 18,500 ကျော်တိုးလာပါတယ်။အခုချိန်ထိဆိုရင်ဂျာမနီနိုင်ငံမှာကိုဗစ်ကူးစက်ခဲ့သူစုစုပေါင်း 84,000 ကျော်လောက်ရှိပြီးကိုဗစ်ကြောင့်သေဆုံးသူ 13,100 ကျော်ရှိနေပါတယ်ခင်ဗျာ။